ရုရှားနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးတင်းမားဖြန့်ချီရဲဆိုတဲ့ဆွဆွဲချင်းနဲ့ထင်ရှားတဲ့ရုရှားအတိုက်ခံလူအုပ်ကိုအနာဝန်ဒီကတောက်တောင်နေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ဂျမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတော်မှာရေးထားပါတယ်။ဂလာဒီမီယာကာရာမူဇာဂျူနီယာကိုဇွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အောက်လွတ်တော်မှာမတ်လ15ရက်နေ့ကပြောခဲ့တဲ့နိုင်ငံနဲ့ကာရာမူဇာကယူကရိန်းစစ်ဘက်ကိုပြစ်တင်ရှုတ်ထားခဲ့တဲ့ပေါ်တရင်မှဖျက်ချည်ရဲဆိုတဲ့စွဲချက်နဲ့ဖမ်းဆီးတရားစွဲဆိုထားတာလို့ရှေ့နေဖြစ်သူဗာဒင်ပရိုကိုရော့ဖ်ကသတင်းတော့တွေကိုပြောပါတယ်။ကာရာမူဇာကတော့စွဲစွဲချက်တွေကိုပယ်ချထားပါတယ်။ရုရှားခြေဆိုင်တီးခြားလွတ်လပ်တဲ့ထိတန်းသတင်းဌာနဖြစ်တဲ့မီဒူဇာအွန်လိုင်းသတင်းဌာနရဲ့ထုတ်ဝေသူကောင်းဖြစ်ပြီးရုရှားစစ်ရောက်ကိုဥပဒေတော်ဆိုလေးရှိတဲ့အီလီယာခရော့ဆီချစ်ကိုလည်းအလားတူစွဲစွဲချက်တွေနဲ့တရားစွဲထားရဲ့လို့ရုရှားသတင်းမီဒီယာတွေကဖော်ပြကြပါတယ်။ယူကရိန်းကိုရုရှားကြီးတော်တိုက်ခိုက်တဲ့အပေါ်ပြည်တွင်ဝေဖန်သူတွေကိုရုရှားအနာဘက်တွေကအပြင်းထန်နေနေတာမှာအစိုးရကအပြင်းထန်ဝေဖန်လေးရှိတဲ့ထင်ရှားသူမျိုးလည်းပါလာတာပါ။ဖေဖော်လနှစ်ဝိုင်းမှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးတိုက်ပင်ကြခဲ့မှာပဲ။ရုရှားစစ်တပ်နဲ့ပတ်သက်ပြီးတရင်မှဖြန့်ချီတယ်လို့ဆိုတော့ကိုရာဇမှုမြောက်တဲ့လူရဲဖြစ်ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေရပြစ်မှုကျူးလွန်ကြောင်းတရားဝင်ကဆုံးဖြတ်ရင်ထောင်ဒဏ်15နှစ်ထိချမှတ်ခံရနိုင်ပါတယ်။အခုချိန်ထိဆိုရင်ကျူးကျော်ဆင်းရဲပတ်သက်လို့ဒီဥပဒေရတရားစွဲခဲ့တဲ့အမှုပေါင်း32မှုရှိပြီလို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။